This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ဗီဒီယိုအန်ဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်ဧပြီလ17ရက်နေ့ဗီဒီယိုအန်ဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ပထမဦးစွာဗီဒီယိုအန်ဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင
်ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းနေဖြင့်ဖလန်းမြို့သိမ်းတိုက်ပွဲမှာမြင်းကြံ Black Tiger MPD တပ်ဖွဲ့က9ဦးနဲ့ PDF Zolan တပ်ဖွဲ့က10ဦးကြာဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်နယ်ကဖလန်းမြို့သိမ်းတိုက်ပွဲမှာပါဝင်ခဲ့တဲ့မန်လေးတိုင်းအခြေစိုက်မြင်းညံ Black Tiger MPD တပ်ဖွဲ့ကရဲဘော်9ဦးတီးတိမ်မြို့နယ်အခြေစိုက် PDF Zolan တပ်ဖွဲ့က10ဦးကြာဆုံးခဲ့တယ်လို့တော်လိုင်းတပ်ဖွဲ့တွေကအသီးသီးထုတ်ပြန်ပါတယ်။ငါးလတာကြာမြင့်ခဲ့တဲ့ချင်းပြည်နယ်ဖလန်းမြို့သိမ်းတိုက်ပွဲမှာမန်လေးတိုင်းအခြေစိုက်မြင်းညံ Black Tiger MPD တပ်ဖွဲ့နဲ့တီးတိမ်မြို့နယ်အခြေစိုက် PDF Zolan တပ်ဖွဲ့တို့ပါဝင်တိုက်ခိုက်ခဲ့တာဖြစ်ပြီး MPD တပ်ဖွဲ့ကရဲဘော်3ဦးခြေလက်အင်္ဂါဆုံးရှုံးခဲ့ကာရဲဘော်30ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ MPD တပ်ဖွဲ့ကမနေ့ဧပြီလ10ရက်မှာထုတ်ပြန်ပါတယ်။ချင်းပြည်နယ်ဖလန်းမြို့ကိုစစ်ကောင်စီကင်းစင်နယ်မြေဖြစ်အောင်ပူးပေါင်းပါဝင်တိုက်ခိုက်နိုင်ခဲ့တဲ့ကြားမဲကွန်မန်ဒိုစစ်ကြောင်းနဲ့ကြားမဲစစ်ကြောင်းခွန်ကရဲဘော်တွေရဲ့ဇွဲလုံးလတက်တီနဲ့အမိတ်နာခံမှုကို MPD တပ်ဖွဲ့အနေနဲ့လေးစားဂုဏ်ယူမိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖလန်းမြို့သိမ်းတိုက်ပွဲမှာချင်းညီနောင်အဖွဲ့ဝင် PDF Zolan တပ်ဖွဲ့ကရဲဘော်10ဦးမြင်းမြက်စွာကြာဆုံးခဲ့ရတယ်လို့ဒီနေ့ဧပြီလ17ရက်မှာထုတ်ပြန်ထားပါတယ်။ဖလန်းမြေမှာကျွေလွင့်ခဲ့ရတဲ့တီးတိမ်ကသူရဲကောင်းကျယ်များလို့ PDF Zolan တပ်ဖွဲ့ကအသိပေးထားပြီးပြည်သူတွေဘေးကင်းလုံခြုံရေးအတွက်မလျှော်သောဇွဲနဲ့တက်ဆွန့်ကြိုးပမ်းထမ်းဆောင်ရင်းကျွေလွင့်ခဲ့ရတဲ့လူငယ်တွေကိုအလေးနီဂုဏ်ပြုပါတယ်လို့အသိပေးထားပါတယ်။ချင်းညီနောင်စစ်စင်ရေးအဖြစ်ပေါ်ဆောင်ခဲ့တဲ့ဖလန်းမြို့သိမ်းတိုက်ပွဲမှာချင်းညီနောင် CB နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေဖြစ်တဲ့96 Soldier PDF, Anti-Fascist Internationalist Front AIF, Burma National Revolutionary Army BNRA, Burmese Revolutionary Technical Front BRDF ရန်အဖွဲ့ Generation Z Army GZA, Giant Revolution Force GRF, Harmonious Northern Brother HNB,ကလေး Revolution Force KRF ကလေး Urban Guerrilla ကလေး UG မြင်းညံ Black Tiger MPD National Liberation Army NLA Revolution Ambulance Wolf Raw Medical Team စကိုင်းဖက်ရယ် Troop SFD စကိုင်းဖက်ရယ်တပ်ပေါင်းစု Your Defense Force YDF Zoe Army ZA ကလေးခရိုင်ပကဖာနဲ့ Drone အဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကထုတ်ပြန်ထားပါတယ်ဖလန်းမြို့သိမ်းတိုက်ပွဲကို2024ခုနှစ်နိုဝင်ဘာ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအခုနှစ်ဧပြီလ9ရက်နေ့မှာဖလန်းမြို့နယ်တစ်ခုလုံးကိုစစ်ကောင်စီကင်းစင်တဲ့နယ်မြေအဖြစ်ဖော်ဆောင်နိုင်ခဲ့ပြီလို့ချင်းလက်နက်ကိုင်6ဖွဲ့နဲ့စုစည်းထားတဲ့ချင်းညီနောင်အဖွဲ့ကဧပြီလ9ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယသတင်းနေဖြင့်ဖလန်းမြို့သိမ်းတိုက်ပွဲမှာ2ဦးကြာဆုံးပြီးပြင်းထန်ဒဏ်ရာရသူတွေနဲ့ခြေလက်ဆုံးရှုံးခဲ့သူတွေရှိတယ်လို့ BNRA ပြောတဲ့သတင်းကိုတင်ပြပေးပါမယ်ချင်းညီနောင်စစ်စင်ရေးဖြစ်တဲ့ဖလန်းမြို့သိမ်းတိုက်ပွဲမှာဗမာမျိုးသားတော်လိုင်းတက်မတော် BNRA ကရဲဘော်2ဦးကြာဆုံးပြီးပြင်းထန်ဒဏ်ရာရသူတွေနဲ့ခြေလက်ဆုံးရှုံးခဲ့သူတွေရှိတယ်လို့ဒီနေ့ဧပြီ17ရက်မှာထုတ်ဖော်ပြောဆိုပါတယ်။ဖလန်းမြို့သိမ်းစစ်စင်ရေးနဲ့ပတ်သက်တဲ့စစ်ရေးသတင်းထုတ်ပြန်ရမှာအခုလိုထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့2024ခုနှစ်နိုဝင်ဘာလ9ရက်မှာစတင်ခဲ့တဲ့ချင်းညီနောင်စစ်စင်ရေးဖြစ်တဲ့ဖလန်းမြို့သိမ်းစစ်စင်ရေးဟာအခုနှစ်ဧပြီ9ရက်နေ့မှာအောင်မြင်စွာအပြီးသက်ဖော်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ PNR အနေနဲ့ဖလန်းမြို့သိမ်းစစ်စင်ရေးအတွက်2024ခုနှစ်ဩဂုတ်လကစပြီးချင်းညီနောင်အပါအဝင်အခြားမဟာမိတ်တပ်တွေနဲ့အတူစတင်စုဖွဲ့ပြင်ဆင်ခဲ့တာဖြစ်ပြီးစစ်ရဲ့သဘောတော်လှန်ရေးရဲ့သဘာဝအလျောက်အခက်အခဲတွေကြောင့်ဖလန်းမြို့ခလာရ268တပ်ကုန်းကိုအပိသက်သိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်ဖလန်းမြို့သိမ်းစစ်စင်ရေးအတွင်းမှာ BNR ကရဲဘော်နှစ်ဦးကြဆုံးခဲ့တယ်လို့ခြေထောက်တစ်ဖက်ဆုံးရှုံးသူ2ဦးခြေထောက်နှစ်ဖက်ဆုံးရှုံးသူ2ဦးလက်ချောင်းဆုံးရှုံးသူ2ဦးပြင်းထန်ဒဏ်ရာရသူ3ဦးရှိခဲ့တယ်လို့လည်းအသိပေးပါဗျာ BNR အနေနဲ့2023ခုနှစ်ဒီဇင်ဘာ22ရက်ကစတင်တဲ့ချင်းပြည်နယ်တောင်ပိုင်းကျင်းတွင်းမြို့စစ်စင်ရေးမှလည်းပါဝင်ခဲ့ပြီးရဲဘော်2ဦးကြဆုံးခဲ့တယ်လို့သိရပါဗျာချင်းပြည်မြောက်ပိုင်းဖလန်းမြို့သိမ်းစစ်စင်ရေးဟာ BNR အတွက်ချင်းပြည်နယ်အတွင်းပါဝင်ခဲ့သောဒုတိယမြောက်မြို့သိမ်းစစ်စင်ရေးဖြစ်ပြီးတောင်ပေါ်မြေပြန့်တော်လိုင်းအင်အားစုတွေစုပေါင်းဖော်ဆောင်တဲ့စစ်ရေးဖော်ဆောင်မှုဖြစ်ပြီးအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းညီနောင်အနေနဲ့တနစ်တာကျော်ကာလအတွင်းအောင်မြင်မှုတွေရရှိခဲ့တာကိုဂုံယူဝမ်းမြောက်ကြောင်းနဲ့စစ်စင်ရေးတွေမှာအသက်ခန္ဓာပိတ်ဆက်ဆွန့်လွတ်ခဲ့တဲ့တပ်တော်အသီးသီးကတပ်မှုတပ်သားတွေကိုမှတ်တမ်းတင်ဂုံပြူကြောင်းဗမာမျိုးသားတော်လှန်ရေးတပ်မတော် BNRA ဗဟိုသတင်းနှင့်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးကောလင်းမြို့နယ်ကိုစစ်ကောင်စီကလေကြောင်းကနေထပ်မံဘုံကျဲတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကောလင်းမြို့နယ်ကိုစစ်ကောင်စီကဒီနေ့ဧပြီလ17ရက်မနက်ပိုင်းမှာလေကြောင်းကနေထပ်မံဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကောလင်း PDF ကထုတ်ပြန်ပါတယ်ကောလင်းမြို့နယ်အရှိတ်ချမ်းမှာရှိတဲ့ရွှေဘုံမြကြီးနားကလန်ဘေးကတဲချောင်းရွာတဲ့ကိုဒီနေ့မနက်အစောပိုင်း 3:40 မိနစ်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မြေပြင်မှာစစ်ရဲလှုပ်ရှားမှုမရှိဘဲအရသာပြည်သူတွေကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုလို့ကောလင်း LPDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘုံဒီနှလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးကျေးရွာအနီးလေကွင်းအတွင်တလုံးကျရောက်ပောက်ကွဲခဲ့တာကြောင့်ထိခိုက်ပျက်စီးမှုအနည်းငယ်သာရှိခဲ့တယ်လို့အသိပေးထားပါတယ်စစ်ကောင်စီဟာမနေ့ဧပြီလ10ရက်နေ့နေ့လယ်1:40မိနစ်တုန်းကလည်းကောလင်းမြို့နယ်အင်ပင်လကျေးရွာစာတင်ကျောင်းကိုပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အသက်73နှစ်အရွယ်မိန်းကလေးတဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့ကာပျက်စီးဆုံးရှုံးမှုများစွာရှိခဲ့ပါတယ်အင်းတော်မျိုးကိုဆုံးရှုံးထားပြီးတမမှုပါဖမ်းဆီးခံထားရတဲ့စစ်ကောင်စီဟာအင်းတော်ကောလင်းနဲ့ဝန်သူမျိုးနယ်တို့ကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေရာကောလင်းမျိုးဟာ2ရက်ဆက်လေကြောင်းတိုက်ခိုက်တာခံလိုက်ရတာပဲဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့လေကြောင်းအန္တရာယ်ကိုကောလင်းဝန်သူနဲ့အင်းတော်မျိုးနယ်တစ်ခုလုံးကယူဆိုင်ကြဖို့တော်လိုင်းတပ်ဖွဲ့တွေကသတိပေးထားပါတယ်ခင်ဗျာ။ခုနောက်ဆုံးစည်ရေးတဲ့နေဖြင့်ကယန်းမျိုးသားနေအခမ်းအနားလုပ်တဲ့ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့တရင်ကိုတင်ပြပေးပါမယ်။ကယန်းမျိုးသားနေအခမ်းအနားပြုလုပ်ခဲ့တဲ့ဖဲခုံမြို့နယ်တိကျိတ်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေတာတွင်းသတင်းရင်းမြစ်တွေကပြောပါတယ်။မနေ့ဧပြီလ10ရက်ကပြုလုပ်ခဲ့တဲ့25နှစ်ပြည့်ကယန်းမျိုးသားနေငွေရတုအထိမ့်မှတ်ပွဲအပြီးည12နာရီခန့်မှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်အိမ်တလုံးပျက်စီးပြီးအရသာပြည်သူ2ဦးဒဏ်ရာရသွားတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။စစ်အုပ်စုဟာကယန်းမျိုးသားတရက်လုံးကိုရန်သူလို့သဘောထားတယ်လို့ဒေသနေပြည်သူတဦးကအသိပေးပါတယ်။စစ်အုပ်စုကကယန်းလူမျိုးတွေကိုတပုံလို့သတ်မှတ်ရင်တပုံမျိုးဟစ်ဒုကယန်းလို့ကျွန်တော်တို့ဂုံယူစွာဟစ်ကြွေးမယ်လို့လည်းဆိုပါတယ်။25နှစ်ပြည့်ကယန်းမျိုးသားနှင့်ငွေရတုအထိမ့်မှတ်ပွဲပြီးချိန်မှာစစ်ကောင်စီကပေါင်200ဘုံးလာချဲသွားတာလို့လည်းဒေသတွင်းသတင်းတွေအရသိရပါတယ်။ကယန်းကျေးရွာပေါင်း100ကျော်ကဒေသနေပြည်သူ1000ကျော်နဲ့စီကားတိုက်မြိုက်စွာကျင်းပနိုင်ခဲ့တဲ့25နှစ်ပြည့်ကယန်းမျိုးသားနေ့ကိုစစ်ကောင်စီကဖျက်ဆီးဖို့ကြိုးပမ်းတဲ့လှုပ်ရက်လို့လဲဆိုပါတယ်။ကယန်းလူထုတရက်လုံးလွတ်မြောက်ရေးအတွက်ကယန်းလူမျိုးတွေညီညွတ်ကြဖို့25ချိန်မြောက်ကယန်းမျိုးသားနေ့မှာကယန်းမျိုးသားပါတီ KNB ဥက္ကဋ္ဌခွန်ဘီထူးကတိုက်တွန်းပြောကြားခဲ့တယ်လို့သိရပါတယ်။ဒီအခမ်းအနားမှာကယန်းအလံတော်ကိုအလေးပြုခြင်းကယန်းအလံလွင့်ထူခြင်းကယန်းဘုံအကကခြင်းနဲ့ငလင်ဘေးကြောင့်ထိခိုက်သေးဆုံးခဲ့သူတွေအတွက်ဝန်ထမ်းချင်းအထိမ့်မှတ်အနေနဲ့တမနစ်ငြိမ်သက်တဲ့အစီအစဉ်တို့ပါဝင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရဲတဲ့နေကိုနားဆင်ရပြီးမှတော့ဆက်လက်ပြီးပြည်ရင်းသတင်းများကိုကျမຫນွေဥမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းမ2025ခုနှစ်ဧပြီလ17ရက်နေ့ Radio NUG ပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျမကတော့ຫນွေဥမုံပါ။ကျမအောင်ဆုံးတင်ပြပေးမယ့်သတင်းကတော့မြူသားညီညွတ်ရေးအစိုးရမှ25နှစ်မြောက်ကရက်မြူသားနေ့တို့သဝင်လွှာပေးပို့တဲ့သတင်းဖြစ်ပါတယ်။2025ခုနှစ်ဧပြီလ10ရက်နေ့မှာကြာရောက်ခဲ့တဲ့25နှစ်မြောက်ကယန်းမျိုးသားနေ့အခါသမယမှာပြည်ရင်းပြည်ပရှိကယန်းတိုင်းဒေသများအလုံး မင်္ဂလာပေါင်းနဲ့ပြည့်စုံပြီးဘေးဒုက္ခအန္တရာယ်များမှကင်းစင်ကြပါစေကြောင်းပဏာမစုမုံကောင်းတောင်းအပ်ပါတယ်လို့ဖော်ပြထားပါတယ်။ကဲမြို့သားများသည်မြမသမိုင်းတွင်ကိုပိုင်ရင်ချေးမှုဘာသာစကားနှင့်ရွေရာဓလေ့အထုံးနှံများကိုဓာတ်မိုးထားထိမ့်သိမ့်လာခဲ့သောသမိုင်းစင်လာကြီးမားသည့်တိုင်းရင်းသားများဖြစ်ကြပါသည်။2000ပြည့်နှစ်ဧပြီလ10ရက်နေ့တွင်ပြုလုပ်ခဲ့ကြသောကယံမျိုးသားတို့၏ပထမဆုံးညီလာခံမှကယံမျိုးသားနေ့ကိုစတင်သတ်မှတ်၍ကျင်းပခဲ့ရာယနေ့သည်25နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါသည်။ကိဆက်ဆက်မျိုးသားရေးစိတ်ဓာတ်ကိုမြဲမြံစွာဆွဲကင်ပြီးတိုင်းပြည်တည်ဆောက်ရေးတွင်တက်ကြွစွာပါဝင်ခဲ့ကြသည်ဟုမျိုးသားညီညွတ်ရေးအစိုးရနှင့်ဖြင့်အသိမှတ်ပြုဂုဏ်ယူဝဲမြောက်ကြောင်းမှတ်တမ်းတင်အပ်ပါသည်။ခုကာလသည်မြန်မာနိုင်ငံနေဖြင့်လူလုဘေးအန္တရာယ်သဘာဝဘေးအန္တရာယ်များရင်ဆိုင်နေရသည့်စိတ်မချမ်းမြေ့ပွဲအချိန်ကာလဖြစ်ပါသည်။နိုင်ငံတော်အာဏာကိုမတရားလုယူရန်စဉ်ဆက်မပြတ်ကြိုးစားနေသောအချမ်းပတ်စိုးစု၏ရက်စက်ရုံမှုများကြောင့်များစွာသောအကြက်တဲနှင့်ဖိနှိပ်မှုများကိုဆက်လက်ခံစားနေရဆဲဖြစ်ပါသည်။ဆရာနာရှင်များ၏အချမ်းပတ်ဖိနှိပ်မှုများကိုနှစ်ပေါင်းများစွာပြင်းပြင်းထန်ထန်ခံစားခဲ့ရသော်လည်းမြို့သားလူမျိုးရင်းနှင့်ဒန်းလူညီများရေးတို့အတွက်မြန်မာတိုင်းနိုင်ငံလုံးရှိပြည်သူများနှင့်အတူယနေ့ပြည်သူ့နှွေးဦးတော်လှန်ရေး၌စူးစီးတိုက်ပွဲဝင်လျက်ရှိသည့်အတွက်မြို့သားညီညွတ်အစိုးရအနေဖြင့်ကယံမျိုးသားများအလေးနက်စွာတိမတ်ပြုဖော်ပြအပ်ပါသည်။ယနေ့25နှစ်ပြည့်ကယံမျိုးသားနှင့်အခါသမီးများမှသည်ကယံမျိုးသားများအလုံးစိတ်ဓာတ်ခိုင်မာစွာဖြင့်လက်ရှိခက်ခဲများကိုကျော်လွှားနိုင်ပြီးဤမန်းထားသည့်လွတ်လပ်မှုတရားမျှတမှုနှင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရရှိသော Federal Democracy ပြည်ထောင်စုကိုတိုင်းသားအလုံးနှင့်အတူတကွတည်ဆောက်နိုင်ကြပါစေကြောင်းမျှော်ဤမှန်လျက်မြို့သားညီညွတ်အစိုးရမှဤသို့ဝန်လွန်အားပေးဖို့အပ်ပါသည်ဟုပါရှိပါရရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဖလန်းမြို့သိမ်းအောင်ပွဲအတွက်ချင်းညီနောင်တပ်ဖွဲ့ကိုချင်းပြည်ကောင်စီဂုဏ်ပြုတဲ့သတင်းဖြစ်ပါတယ်။ချင်းပြည်နယ်ဖလန်းမြို့ကိုချင်းညီနောင်မဟာမိတ်တွေတိုက်ခိုက်သိမ်းပိုက်နိုင်မှုပေါ်ဂုဏ်ပြုကြောင်းချင်းပြည်ကောင်စီကထုတ်ပြန်ပါတယ်။ဖလန်းချေဆိုင်တဲ့စစ်ကောင်စီရဲ့ခလာရ268တရင်ကိုချင်းညီနောင်နဲ့မဟာမိတ်တပ်တွေကဧပြီလ9ရက်နေ့မှာသိမ်းပိုက်နိုင်ခဲ့တာကိုမှတ်တမ်းတင်ဂုဏ်ပြုတဲ့အကြောင်းချင်းပြည်ကောင်စီကအသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။တိုက်ပွဲတွင်တပ်ပေးလူသွားကြတဲ့တွန်လင်းရဲဘော်တွေကိုဥညွတ်ကြောင်းဖော်ပြထားပြီးကိုလိုက်အင်ကဆုံးရှုံးသွားကြတဲ့ရဲဘော်တွေရဲ့ပေးဆပ်မှုပေါ်ဂုဏ်ယူလေးစားတယ်လို့လည်းချင်းပြည်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ဆီယနာရှင်စနစ်အပြီးတိုင်ချေမုံရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးချင်းပြည်နယ်ချင်းမျိုးသားတည်ဆောက်ရေးတို့အတွက်ချင်းပြည်သူများတွန်လင်းအင်အားစုများနဲ့အတူတိုက်ပွဲဝင်သွားမယ်လို့ချင်းပြည်ကောင်စီကကြေညာထားပါတယ်ရှင်။ဆလဘီစကိုင်းဖရက်တပ်ပေါင်းစုအနေနဲ့မဟာမိတ်အင်အားစုတွေနဲ့အတူတနိုင်ငံလုံးလူမျိုးရေးတိုက်ပွဲဝင်သွားမယ်လို့ပြောကြားတဲ့သတင်းကိုတင်ပြပေးပါဦးမယ်။စကိုင်းဖရက်တပ်ပေါင်းစုအနေနဲ့မဟာမိတ်အင်အားစုတွေနဲ့ပေါင်းပြီးဒေသရင်းလူမျိုးရေးမှသည်တနိုင်ငံလုံးလူမျိုးရေးအထိလှုံ့ဆော်သွားမယ်လို့ထုတ်ပြန်ပြောဆိုလိုက်ပါတယ်။စကိုင်းဖရက်တပ်ပေါင်းစုကိုစကိုင်းဒေသဖရက်ယူနစ်အတွင်းမှရှိတဲ့ဒေသရင်းတော်လှန်အင်အားစုတွေနဲ့စစ်ပုံကြအောင်ဖွဲ့စည်းထားတာလို့သိရပါတယ်။2024ခုနှစ်ဖေဖော်ဝါရီလထဲမှာစကိုင်းဖရက်တပ်ပေါင်းစုကိုစစ်ကြောင်းကြီး၅ကြောင်းပါဝင်တပ်ပေါင်းစုအဖွဲ့ဝင်တပ်တွေအရန်တပ်တွေနဲ့စနစ်တကျထူထောင်ခဲ့တယ်လို့ဆိုပါရယ်စကိုင်းဖရက်တပ်ပေါင်းစုစစ်ကြောင်းတွေဟာရှေ့ပြေးစီမံချက်နဲ့ဖွဲ့စည်းထားတဲ့စကိုင်းဖရက်ကောင်စီစကိုင်းဖိုရမ်ဖက်ဒရေးရှင်းတို့ရဲ့နိုင်ငံရေးဦးဆောင်မှုနဲ့ဖွဲ့စည်းထားတာဖြစ်ပြီးဒေသရင်းနဲ့ဒေသပြင်ပမှာရှိတဲ့မဟာမိတ်တရင်တပ်ဖွဲ့များတိုင်းသာတွန်လင်းတပ်များနဲ့အတူစစ်စင်ရေးတွေဆောင်ရွက်နေတယ်လို့သိပေးပါရယ်2024ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့ဖလန်းမြို့သိမ်းတိုက်ပွဲမှာလည်းစကိုင်းဖရက်တပ်ပေါင်းစုကစစ်ကြောင်းနှစ်ကြောင်းပါဝင်တိုက်ခိုက်ခဲ့ပြီးခုနှစ်ဧပြီလဆန်းမှမြို့သိမ်းနိုင်တဲ့အထိစစ်ရန်တာဝန်ကနေပါဝင်ကူညီနိုင်ခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စကိုင်းဖရက်တပ်ပေါင်းစုအနေနဲ့စကိုင်းဒေသဖရက်ယူနစ်အတွင်းမှာရှိတဲ့ဒေသကာကွယ်ရေးတပ်တွေစနစ်တကျပေါင်းစည်းနိုင်မှုဆက်လက်ကြိုးစားသွားမှာဖြစ်ပြီးမဟာမိတ်အင်အားစုတွေနဲ့တူဒေသရင်းလူမျိုးရေးသည့်တနိုင်ငံလုံးလူမျိုးရေးအထိဦးလည်းမတုံပါဝင်ထမ်းဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့စကိုင်းငလင်ကြောင့်သေဆုံးခဲ့သူတွေနဲ့လူထုံလေးအတွင်းမှာကြာဆုံးခဲ့သူတွေအတွက်ဆုတောင်းပွဲပြုလုပ်တဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်ထဲကရွာတရွာမှာစကိုင်းငလင်ကြောင့်သေဆုံးခဲ့သူတွေနဲ့လူဦးတော်လေးမှာကြာဆုံးခဲ့သူတွေကောင်းရာဘုံဘဝရောက်စေဖို့အတွက်ဆုတောင်းပွဲပြုလုပ်ခဲ့တယ်လို့ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့ကဖွဲ့ကောင်းဆောင်တွေတာဝန်ခံတွေနဲ့ဖွဲ့ဝင်များပါဝင်တိုက်နယ်ရဲကြီးတို့ကပအားဖပကဖများပလဲမြို့နယ်အတွင်းကဒေသနေပြည်သူတွေစုပေါင်းပြီးဒေသရင်းကတန်ခါတော်တွေကိုပင်ဖိတ်ပြီးဧပြီလ9ရက်နေ့မှာဆုတောင်းပွဲလုပ်ခဲ့တယ်လို့သိရပါတယ်။မလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့စကိုင်းငလင်ကတ်ဆိုးကြီးကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ပြည်သူများ၊လူတော်လေးမှာကြာဆုံးခဲ့ရတဲ့ပြည်သူများ၊ရဲဘော်များကောင်းရာဘုံဘဝရောက်စေဖို့ဆုတောင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီဆုတောင်းပွဲမှာတန်ခါတော်တွေကပရိတ်တရားတော်တွေချီးမြှင့်ပေးခဲ့ပြီးသီလဆောက်တည်ပေးခဲ့ကတရားနာပရိသတ်တွေကစွန်၊သင်္ကန်း၊ဝတ္ထုငွေတို့ကတ်လူပူဇော်ခဲ့ပြီးရေစက်ချမျှတံပေးဝေခဲ့တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးသတင်းကတော့မြမငလင်အတွက်ကုလသမဂ္ဂကဒေါ်လာ240တသက်နောက်ထပ်ထောက်ပို့ရန်တောင်းဆိုတဲ့သတင်းပဲဖြစ်ပါတယ်။ မလ28ကလှုပ်ခတ်ခဲ့တဲ့ register scale 9.9 အဆင့်ရှိငလျင်ကြောင့်လူ3600ကျော်သေဆုံးခဲ့ရပြီးနောက်ထပ်လူ4800ဒဏ်ရာရက184ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။အဆိုပါသဘာဝဘေးကြောင့်မြို့နယ်ပေါင်း58ခုမှာလူပေါင်း9000ကျော်ထိခိုက်ခဲ့ပြီးဆေးရုံနဲ့စာတင်ကြောင်းများပေါင်းဝင်ထောင်ထဲချီတဲ့အဆောက်အဦများပြိုကျပျက်စီးခဲ့ပါတယ်။နောက်ဆက်တွဲငလျင်များသည့်အပြင်းထန်ဆုံးထိခိုက်သည့်ဒေတာများတွင်ဆက်လက်လှုပ်ခတ်နေပြီးဆိုးရွားနေပြီဖြစ်သောလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲကိုပုံမှုဆိုးရွားစေပါသည်။ရေးပေါ်အခြေအနေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂအေဂျင်စီများသည့်ထိခိုက်ဆုံးဒေတာများရှိသူများအားထောက်ပံ့ရန်နောက်ထပ်ဒေါ်လာ241.6သန်းကိုတောင်းဆိုထားပြီးမြန်မာနိုင်ငံအတွက်2025ခုနှစ်လူသားချင်းစာနာထောက်ထားမှုလိုအပ်ချက်နဲ့တုံ့ပြန်ရေးအစီအစဉ်မှဒေါ်လာ134သန်းကိုလည်းတစ်ပါးတည်းပေးအပ်သွားရန်ရှိကြောင်းသိရပါသည်။ပြန်လည်ပြင်ဆင်ထားသောစီစဉ်တွင်အကူအညီများရေးပေါ်လိုအပ်နေသည့်လူပေါင်း2000ခန့်ကိုကနဦးသတ်မှတ်ထားပြီးငလျင်မလုံမီကလေးကအကူအညီလိုအပ်နေသည့်သူ 4.3 သန်းကိုလည်းထည့်သွင်းထားပါသည်။မြန်မာနိုင်ငံသည်2022ခုနှစ်ဖေဖော်ဝါရီလတွင်အာဏာသိမ်းခဲ့သောဆီယနာရှင်ကြောင့်ဖြစ်ပွားနေရသည့်ပြည်တွင်းစစ်အတွင်းလူသားချင်းစာနာထောင်ထားမှုဆိုင်ရာအကူအညီနှင့်အကာအကွယ်များလိုအပ်နေတဲ့လူဦးရေရဲ့3ပုံတပုံခန့်ဖြစ်တဲ့တန်း20နီးပါးဟာသဘာဝဘေးရန်နေရာမတိုင်မီအချက်အတန်းနဲ့ရင်ဆိုင်နေကြပါရဲ့ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဤပီလာ7ရက်နေ့တော်မူလေးဝတာခံမှန်းချက်တွေကတော့ပင်လယ်ပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်အော်တို့မှာတိမ်အသင့်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကဲရဲနဲ့မြဝချုံမော်ဒေတာတို့မှာလေဟာအနောက်မြောက်ဘက်ကနေတနာယီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင့်တင်ရှိနိုင်ပါတယ်။တနင်္သာရီကဲရဲနဲ့မုဒ္ဒမာကွေးတို့မှာတော့လေဟာအရှိအရှိတောင်ဘက်ကနေတနာယီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအသင့်တင်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထစ်ချုံရွာနိုင်ပြီးတနင်္သာရီတိုင်းဒေသကြီးမကွေးတိုင်းဒေသကြီးကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေပူချိန်တွေရော့ကျနိုင်ပါတယ်။မြူချီနေကတော့မြန်မာနိုင်ငံတဝန်းလုံးမှာမြူကျဆဲမှုရော့ကျနိုင်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်ဆက်လက်ပြီးဒလိအစီဆောင်မကန္နာမှာလေးခဏရေးသားထားတဲ့ငရဲတွင်းလို့အမည်ရတဲ့ဆောင်းပါးကိုလွတ်လပ်နေဦးကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်ငရဲတွင်းပောက်ကရအကြောင်းပြချက်တွင်နဲ့တပြည်လုံးရဲ့ဆန္ဒတွေကိုမတိန်ကျင်ပြီးအာနာသိမ့်လိုက်တော့ကျမ်းမာရေးဝန်ထမ်းတွေဟာစီတီယန်လှုပ်လိုက်ကြတယ်အဲ့ဒါကိုညှို့တေးထားပြီးဆရာဝန်တွေသူနာပြုတွေကိုဖမ်းဆီးညှဉ်းပန်းတပ်ဖြတ်ထောင်ချတယ်။နောက်အဲ့ဒီလောက်နဲ့မကျေနပ်နိုင်သေးပဲပုတ်ကလေးကဆေးရုံဆေးကန်းတွေကိုပြဿနာရှာပြီးပိတ်ပစ်တယ်။အဲ့ဒီလုံးနဲ့ကျမ်းမာရေးစနစ်ကြီးတစ်ခုလုံးပျက်စီးသွားချိန်မှာအေယာမငလျင်ကြီးဖြစ်ပေါ်လာတယ်။လူတွေကအဆောက်အုံအပြိုပြက်တွေအောက်တမဟုတ်ချင်းရောက်သွားတယ်။ချက်ချင်းကယ်တင်နိုင်တဲ့အရင်းမြစ်ဘာမှမရှိဘူး။စိတ်စေတနာလည်းမရှိဘူး။ကိုဗစ်တုန်းကအောက်ဆီဂျင်ပိုက်တွေဆွဲဖြုတ်တဲ့ကောင်တွေအောက်မှာပါကူမှညှော်လင့်လို့မရဘူးဆိုတာသိနေတော့လူတွေဟာစိတ်ချောက်ချားမှုရောစိတ်တက်ကြမှုရောတပြိုင်နဲ့ခံစားကြရတယ်အပြက်ပုံအောက်ကအတန်တွေကြားနေရတယ်ကဲမဲ့သူမရှိပရဟိတသမားအများစုကလည်းတော်လန်ကြီးတဲ့ရောက်သွားတယ်လို့ပရဟိတအဖွဲ့တွေကလည်းအာနာသိမ့်ပြီးနောက်နှိတ်ကုတ်ဖြက်စီးထားတယ်လူငယ်လူရွယ်မှန်သမျှတော်လန်ကြီးတာဝန်ထမ်းနေရနိုင်ငံသားထွက်ကုန်ကြစိတ်မထမ်းဥပဒေနဲ့စစ်တပ်ထဲရောက်နေကြလို့ကဲဆယ်မဲ့သူရှားတယ်ကဲမဲ့သူရှိပြန်တော့လဲကဲစရာပစ္စည်းမရှိရန်တရားမရှိကဲချိန်ရပေမဲ့ကိုမိသားစုဝင်တွေဆွေမျိုးမိတ်ဆွေတွေတေမာကိုဒီတိုင်းရက်ကြည့်ထိုင်ကြည့်နေကြရထိခိုက်ဒဏ်ရာရသူတွေကများဆရာဝန်အားကနေတော့ဆေးရုံမှာဘယ်သူမှဘာမှလုပ်မပေးနိုင်ပဲတယောက်ငရဲတယောက်ကြည့်နေရကို့အတုပနဲ့ကိုဘာလုပ်လို့ဘာလုပ်ရမှမသိဖြစ်နေကြအာနာစသိန်းကလေးကစည်ရည်အမြင်တစ်ခုတည်းနဲ့ကြည့်ပြီးဖြိုဖျက်ပစ်လိုက်တဲ့တိုက်အိမ်ပေါင်းဆိုတာလဲတောင်းချီနေပြီလေပုံကျဲလက်နဲ့ကြည့်နေပစ်ဖြိုးမိတိုက်ထားတဲ့အိမ်ပေါင်းကလည်းတင်းချီနေတဲ့ကြားအခုငလျင်တန်နဲ့တိုက်အိမ်ပေါင်းမြောက်များစွာထပ်ပျက်စီးဒီထဲမှာတံပိုးမဖြတ်နိုင်တဲ့ယင်ကျေးမှုကပစ္စည်းတွေရောပါကုန်နေဒီထဲမှာတံပိုးမဖြတ်နိုင်တဲ့ယင်ကျေးမှုပစ္စည်းတွေလည်းပါကုန်နေရှေးအောင်ကြောင်းကံဖျားတွေဖျားချောင်းတွေပလီတွေပြိုပြက်ကုန်တာလေကိုဆင်းရဲစိတ်ဆင်းရဲမှုအပေါ်ယင်ကျေးမှုဆင်းရဲပါထပ်ဆင်လာတယ်အများစုကဆင်းရဲကြက်တဲလာပြီသူတစ်ပါးအကူအညီမလိုအောင်ရက်နိုင်ဖို့ ခက်တထက်ခက်လာပြီးအလောက်ကန်တွေပါတစစပြတ်သုံးလာတဲ့အချိန်မှာမိမလာလို့တုံးရီတောက်ရီခက်ခဲမှုကလည်းဆင်းရဲမှုကိုထပ်ဆင်လာတယ်။တစ်ဖက်ကလည်းမတရားစစ်မှုထမ်းဥပဒေကလူတွေကိုစုရင်ပူပန်မှုတွေနဲ့အချိန်ပြည့်ဖိအားပေးနှိပ်စက်လာတယ်။အခုကရေတောက်ရဖို့တောင်ခက်လာတဲ့အနေအထားမင်းအောင်လှိုင်ကကယ်ဆယ်ဖို့မလုပ်ဘဲအဲ့ဒီအနှိတ်ထာယုံနဲ့ပြည်သူဒုက္ခကိုထိုးပြပြီးနိုင်ငံတကာကအကူအညီတွေကိုရယူဖို့ကြိုးစားနေတယ်။ပြည်ရင်စစ်အုပ်စုလုပ်နေကြအတိုင်းအဲ့ဒီအကူအညီတွေကိုပြည်သူတွေကိုစစ်မှတ်ပြုရမှာအသုံးပြုမယ်။တပါးတဲ့နိုင်ငံတကာနဲ့ဆက်ဆံရေးတည်ဆောက်မယ်။မင်းအောင်လှိုင်နဲ့စစ်အုပ်စုရဲ့စိတ်ကူးကြည်ပေါ်တော်ခက်ခဲတဲ့ရုပ်ကမ်းမှု၊ကြမ်းတမ်းမှု၊နှိမ်ပတ်မှု၊နှိပ်စက်မှု၊ကလေးတငယ်နဲ့အဖိုးအဖွားတွေကိုတတ်ဖြတ်မှု၊အနိုင်ကျင့်၊ခိုးဝှက်၊လူရဲမှု၊အမှုကျန်းစီမှု၊ချင်းချောက်ငွေညှစ်မှု၊ဓမြမှု၊ဖျက်ဆီးမှု၊မိတိုက်မှု၊ပုံကျဲမှု၊လက်နက်ကြီးနဲ့ထုဖြတ်မှု၊မတိတ်မှု၊လိန်ပိုင်းဆိုင်ရာစော်ကားမှုမျိုးစုံ၊ပြောင်းလဲပြောင်းညှက်၊တခိုးကလူဟစ်သူတော်ကောင်းရောင်ဟန်ဆောင်မဟုတ်တန်တရားပြောအပင်းထဲစိတ်ကြွဆေးတွေထုတ်လုတ်ဖြန့်ချီတိုက်ကြွေးခွေးစိတ်ဖန်တီသူတော်စင်တွေပြစ်မှားကျေးစုကန်းအလုံးကိုနီးမျိုးစုံနဲ့စိတ်ဆင်းရဲကိုဆင်းရဲဖြစ်အောင်မပြတ်အားထုတ်တပြည်လုံးသွေးစိမ်းလွှမ်းအောင်လုပ်မှုတွေကမြေတုရေတုကပါတောက်မခံနိုင်တော့အောင်လေးလံလာလို့ဒီငလျင်ကဖြစ်ပေါ်လာရတာဒါတောင်တတိတန်ဝေကမရဘဲငလျင်တန်ခံရတဲ့ကြားတဲ့ဘုံကျဲကလည်းမပြတ်လေးတရေတွေဟာပဲစိတ်တက်နေတာကိုလုံနိုင်နေကြပါလေတတလုံးအဲ့ဒီစိတ်မျိုးဖြစ်အောင်အပင်းထက်လောက်ကြံထားတဲ့တတ်စိတ်ပုံစံကြီးကခဏဒီတိုင်းပြည်ကြီးကိုပြပုံဖော်ပြနေကြတာလေသွေးရောင်ချဲနေကြတာလေရီမောတန်ရွှင်ပြတန်ခလေးငယ်တွေရဲ့မြူးကြွာတန်တွေပျောက်ပြီးငိုကြွေးတန်တက်ခေါက်တန်အံကျိတ်တန်ကျုံဝါတန်တွေပဲအဆက်မပြတ်ဖြစ်ပေါ်နေတော့တာလေရီသူလေးခဏ
Radio Energy ကိုနားဆင်နေကြတာပါဆက်လက်ပြီးတော်လင်ကပြကဏ္ဍမှာတော့အန်နိုလာရေးသားထားတဲ့ကဘာကြီးနဲ့အဆက်အသွယ်ပြတ်သွားတဲ့နေရွက်တစ်ဖက်စီပို့လိုက်တဲ့စားလို့အမိရတဲ့ကဗျာလေးကိုရွေဦးမှုကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်ကဘာကြီးနဲ့အဆက်အသွယ်ပြတ်သွားတဲ့နေရွက်တစ်ဖက်စီပို့လိုက်တဲ့စားရွေးလေခေါမမောမောအောင်ကြနေတာကိုပြပါဆိုရင်မျက်ရည်တွေကိုပြမိလိမ့်မယ်စစ်အတွင်ကသေကွဲတွေအကြောင်းမကြားချင်လို့နားပိတ်ထားလဲနှလုံးသားကအလိုလိုကြားနေရတော့မခတ်ဘူးလားတငယ်ချင်းဟာရွေးဦးကပူပါတယ်ဆိုမှမင်းကအသက်ပါမလားအန်နိုလာ
Radio Energy ရဲ့ဒီကနေ့ညနောက်ဆုံးထုတ်လွှင့်မှုအစီအစဉ်လေးနဲ့တိုင်းသားဘာသာစကားအစီအစဉ်ကိုနားဆင်ကြရပါမယ်။ရှေးပိုးကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုຫນွေဦးတတာကတင်ပြပေးပါမယ်ရှင်။
အချွန်လာဆိုင်ဗီဒီယိုအငူကြည့်ဖို့လေလေထောင်ဖွင့်စကက်ကေထောင်အပိုင်ကျွန်းတော့မလို့ပြောထောင်ပါပြုံမှုထောင်ဖြာတာစကိုင်းတော့စီလို့ညဲ့ຫນွေဦးတက်တာလို့ချက်ပလန်နိုင်လဲနော်ပြုံစီဟမအပတ်တုံးနေလိတ်ချစ်ပိုင်ထောင်အကောင်အန်ယူချစ်ဆူရဟမတာပေါင်းဒီဖိုတာပိချမကုန်ဒူလောင်ထောင်အောင်းအားတော့ဝိတာထုတုတ်ပြီးဝိတာတကူလာချက်ပလန်ပြုံစီဟမအပတ်တုံးနေလိတ်ချစ်ပိုင်ချမနိုင်ချက်တော့ချက်လေအကောင်အနယူကျေဆူရဟမတာပေါင်းဒီဖူတာပိချမကွန်ဒူလောင်ထောင်းအောင်းအားတောဝိတာထုတောဝိတဝရာနောစီလောတဝရာပန်အိုပလောက်ဆူဟမပတုံထောင်းပိုင်ထောင်းဝိတာအနေလိချစ်ချတောက်ချက်လေကောင်အောင်းကားလောင်ပါဒီချစ်တောဝိတာထုယူအဝိထလောဝိတာစီလောဟမတာပေါင်းဒီဖူတာစမကွန်ဒူလောင်ထောင်းအချိခံအုံမြင့်ဒီချက်ပယူအနိုင်နောခေါပယောင်ပန်ဟမအခွင့်အရေးတရားမြတာဒီချက်ဖုန်ပလီမဘာအော်ကီထောမဘာလုံပြောက်ထားဖာချက်ပကုတ်ဒီမိတ်ဖက်ချဲချက်ကွေနော်မအော်ကီထွက်ထောင်းဝိတာယူခလူလံဝိတာဂတိကုအဖုအဒုံတိုက်ကူးချမတိခေါပယံပူစာအခုတ်တာချက်ထောင်းဥချက်ထောင်းပါအကောင်နောက်လောင်မချမယူညွန်လင့်ထာအော်ဝိတာနော်လောဝိတာစီလောပလုတ်ဆေဟမအဖုအဒုံပိုင်ထောင်းအနေလိချီလီဝိဖန်တာနော်ချက်ပါတုံးလောအောပါမဝိချမတိတိချက်ချဒီချက်ပါလူရံရံခေါထီလောင်ပါချက်ကားချက်ကေတိချက်ပလုံကလဖာနော်ဝန်ဒူလောင်ထောင်းအောင်းအောင်ပြပါဝိတာယူဒီချက်ပါဒူတုတ်ပြဝိတာတဝူရနော်လောဝိတာစီလောချက်ပလန်အနိုင်နေဒီဂ gong khu wa ajung yu ba thu ba thai tha ma nain de la pha no anyu ji so ya cho ajung aklan ko du lang thong ata osa khwe byang bi cha cha yu khwa bi cho ajung aklan ma phi owida japlan li gong khu wa ajung yu ba thu ba thai tha ma nain de la pha anyu ji so ya cho ajung aklan ko du lang thong ata osa de no khwe byang bi cha cha yu khwa bi cho ajung aklan ma phi lang owida no ti ya ba si lo li gong khu wa ajung yu ma nain ba thu ba thai de la pha anyu ji so ya cho ajung aklan ko du lang thong ata osa de no yang khwe bi cha cha yu khwa bi cho ajung aklan ma phi wi da တိစမနိုင်တာပုတ်တယ်နော်ထောက်ထောင်းဝိတာစလဘကူတိုင်းတောင်းဝခရအပဘာထုတ်ကောင်းကူဝအကွကျုံမနေဘာထုတ်ဘာထိုက်တယ်ဘာယူအနယူကြည့်အစူရပြည်သူကကွေရတက်မတော့တောင်းဝခရတက်ရင်တန်ထုတ်ရရလတာခွဲနေတိတ်အကုတ်လဲနော်ယူခွပီးချောအကျုံအကန့်အဝိတာယူလောဝိတာစလအနယူကြည့်အစူရနော်ဒီကောင်းကူဝကေထောင်းဂုံလကိုဝိတာချောအကုံကအေးပေါ်လဖာအောင်းတိုင်မှချမကောမတီတယ်နော်ကလောက်ချမယူမာပြီအဝိတာကိုဘာချန်တာကိုဒူလောင်ထောင်းတော့တယ်လူတာကလောက်စန်တာနော်တယ်ဒီလောင်ထောင်းလပါကောမဖီလောင်ဝိတာပြပြအောင်တန်လောင်ထားအောဝိတာနော်စီလိုဇပလန်နိုင်တမူးတလိုက်ခရိုင်ဒီခလွယ်လီတူခရိုင်ပတ်ဦးပယောင်တာမချုံမနိုင်ချက်အကျုံယူဖူတာနိုင်ကဘာတိဝိတာကိုဘာထိုက်ခိုးကဇပလန်ကန်ယူကော်ဒူလီအောက်ချုပ်ထားချက်လောင်တာမူးတလိုက်ခရိုင်ဒီခလွယ်လီတူခရိုင်ပတ်ဦးပယောင်တာနော်ဒီကပောင်ယူဒီတိတ်နာဖတ်သူခါလောင်ဝိတာကုကျုံဖူတာနိုင်ကဘာတိဝိတာကိုအရတာခိုးကဘာထိုက်အောဝိတာနော်ကန်ယူထောက်ထောင်းလောဝိတာစီလိုအဘရာနိုင်တော့ကေကားလောင်လိနာလီမင်းနေနိုင်ချင်းနိအခါနော်မူတလိုက်ခရိုင်လွယ်တူတကနော်လေပုတာချလောင်တာဖန်နေကတဝောင်းအိုပယောင်တာဒီကပောင်ယူဦးလချောင်းခွာလောင်ဝိတာပုတ်တန့်ဘလဖူတာလာတန်ပိုင်လကအယောလချီဖူတာလကဒီလောင်တာမနိုင်တန်ကဘာထိုင်အောဝိတာကိုဂိကာကွန်ခွာဝိတာတန်ဘလနော်တရားပါစီလောကလွယ်လီတူခရိုင်စောတိတကနော်ဖန်နော်အဘရာရဲ့တောင်ကေကားလောင်တန်နာလီရဲ့ချင်းနိမီနီအခါနော်ပယောင်တာခါလာရနေရဟုတ်ချစ်လေးတိုက်ရင်နော်ဒီဟောင်ဝိစာတန့်ဖလို့ခါဝိတာယိုဝိုင်ပြင်ရေတဝန့်ဖွင့်ဦးလောင်တီတိဖာထောင်းဝိတာနော်လော်ဝိတာစီလို့တိုက်နာဖာတို့တာလောင်တီတိဖာထောင်းအခုကျုံတဝန့်ဖွင့်အခွားတန်ကဒီအမုန်းလကဘားထိုင်အောဝိတာကိုညောင်တာရတောင်ခပြနော်တဲ့ဘားထိုင်ကကိုခွိုင်ဝိတာနော်တရားပါစီလို့အေဘရာလိတ်တော့ကေမွန်ချချစ်လနာတွေနိုင်ချစ်လေးမီနီအခါနော်ပယောင်တာခါလာမတန်ရရဲ့ချစ်လက်တာနော်ခါလောင်ဝိတာတိုက်နာဖာတို့ရဲ့ဘလောက်အခုကျုံဘာကြံပါကချွတ်ချတာပဒါကုတ်ဦးလောင်တိတိဖာတောင်းကုန်အမဘားထိုင်ဝိဒါလကနော်စီလိုဧပြီလလတောင်းကေကားလောင်တန်နာလီပလဲအခါနော်တဲ့ပယောင်တာခါလာရရဲ့ချစ်တန်တရရင်ခါဝေလရနိုင်ချစ်မမတိုက်နာတာအခုကျုံကြောက်ချစ်ပတ်တော်ဝဖွင့်ဦးလောင်တိတိဖာတောင်းကုန်ဂိဘားထိုင်ခွိုင်းလပလုံးနော်စီလိုချက်ပလန်လောင်ကိုင်းတာနော်မချုံမနဲ့ချက်တာအကုန်လဲလောဝိဒီကောင်းကူပါရရဲ့အပြည့်ရက်ကာလအထောင်ဖွင့်မနိုင်လောင်ထားပါဝိဒါယုလောကဝိဒါအော်တဲ့တိခေါန်တံပိုင်ဖန်တနောင်းဒီခေါန်ကနောက်ဦးကိုနေအော်မိတ်ဒီကပောင်ယူဒီတိုက်နာဖာတူခါလောင်ဒါဝိဒါချက်တာအော်ချက်ပလန်နိုင်ငံရဲ့အကျဉ်းသားများကိုကြီးဆော့ဆော့ရဲ့အသိအောက်ခုအောက်ခုယူထားပါနော်မချုံမနဲ့ချက်တာအကုန်လဲအကောင်ကူပါမဘူမချံပြီးချမဒီပတုံထောင်းချမယူမပီမနီတူလောဝိဒါကိုအေဗရာနိုင်တာထုံနိုင်ချင်းနိုင်တာအခါထောင်းပွက်ရရဲ့အပြည့်ရအခါမနိုင်လောင်ထားပါထောက်တောင်းလောကထာအဝိဒါတိတိခေါန်တံပိပံတနောင်းဒီခေါကနောက်ကနောက်အိုကိုနေအောင်မိဒီကပောင်ယူဒီတိတ်နာဖာတူခါလောင်ဒါဝိဒါချစ်တာအောင်နော်လောဝိဒါစီလောဧပရလလိတ်တောင်းကကရခေါကနောက်လိုက်ကိုတုံပံပီကင်းကောကုတဝံဖွင့်အိုပယောင်တာအကုတ်လဲဒီကပောင်ယူဒီတိတ်နာဖာတူခါလောင်ဒါဝိဒါချစ်တာကုကျုံအရတာရေကဘာတိဝိဒါကိုချက်လက်နေနော်ရခိုင်ခေါကနောက်တောင်ကုတ်တုံကနောက်ဖွင့်အိုဒီတိုက်လေရင်ကခွိုင်းလောင်ပေါ်အကုကျုံဘာရတလူဂိဘားထိုင်ကဝင်ခွိုင်းဝိတာကွန်အယတာကနဘားထိုင်အောဝိတာနော်တရားပါစီလို့ဧပြီလရေတောင်းနေနော်ရှမ်းခေါကနနောင်ချုတကနဒီရောင်ရှိတကနမကွေတနပကိုးတကနမန္တလေးတနမတရတကနပန်ဦးပယံတာအကုတ်လဲခါဝိတာတိုင်နာဖတ်သူဒီကပောင်ယူခါလောင်ဝိတာတိုင်နာအကုကျွန်ဂိအပလုံးနေချင်းပဲဘားထိုင်ကဝင်ခွိုင်းဝိတာကွန်ကမလို့ဘားထိုင်လနောင်အောဝိတာနော်စီလို့ဧပြီလဟုတ်တောင်းခနော်ဒီစကိုင်းတနဘုတလိန်တကနဒီချောင်းဦးတကနပန်ဦးပယံတာကုတ်လဲဒီစက်တလီဒီကခွိုင်းလောင်ပုတ်ဒါဝိဒါချက်တာကုကျုံကမလောက်လေရပါသိဘားထိုင်အောဝိဒါနော်တရားပါစီလို့ချွန်နာကလို့အန်ယူဂျီရီဒူးစတောက်လဲတပုတ်ဝဲမှုဖာကမလို့တဲ့ကူရဒီစကုတ်ချက်တာတို့မှလောဆိုင
်ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနေ့ည၈နိုင်ခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင်Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစိတ်နှာရှင်များလို့အားပေးများရဲ့ Video Energy ဖြစ်ပါရဲ့ရှင်အရေးတော်ပုံအောင်ရမည်